အဂတိလိုက်စားမှု၅မှုနဲ့တရားစွဲခံထားရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့ဇွန်လ18ရက်နေ့မှာထောင်ဒဏ်20နှစ်ချမှတ်လိုက်ပါတယ်။အမှုစုစုပေါင်း၉မှုနဲ့တရားစွဲခံထားရတဲ့ဒေါက်တာဇော်မြင့်မောင်ဟာအစောပိုင်းတုန်းကလည်းအမှု၃မှုအတွက်ပြစ်ဒဏ်တွေချထားပြီးဖြစ်လို့ဒီကနေ့ပြစ်ဒဏ်နဲ့ဆိုရင်စုစုပေါင်းထောင်ဒဏ်26နှစ်ချခံထားရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမြတ်မွန်ပြောပြပေးပါရှင်။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုမန္တလေးတိုင်းအိုးဘော်ထောင်တွင်းအထူးတရားရုံးကအာဂတိလိုက်စားမှု၅မှုအတွက်ဒီကနေ့ထောင်ဒဏ်22နှစ်ချလိုက်ပါတယ်။မန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေချိန်မှာထိုင်းနိုင်ငံမှာဆေးသွားကုချိန်မှာဆေးပိုင်ဆောက်လုပ်ရေးကုမ္ပဏီပိုင်ရှင်ဦးမောင်ဝိတ်စီကနေဒေါ်လာ3000ခွဲရယူခဲ့တဲ့ဆိုတဲ့အမှုဆေးကုသပြီးမြန်မာနိုင်ငံပြန်ရောက်ချိန်မှာလည်းမြန်မာကျပ်ငွေ3650ကို2ချိန်ခွဲရယူခဲ့မှုဖွံ့ဖြိုးသစ်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဦးရဲမြင့်တပည့်တဦးစီကနေစီမံကိန်းအတွက်လို့ဆိုပြီးတော့ထိုင်းဘတ်ငွေ3သိန်းကို2ချိန်ခွဲရယူခဲ့မှုနဲ့ပြင်ဦးလွင်တဲ့မြင်းချံမျိုးတို့မှ NLD ရုံးခန်းမြေနေရာချဖေးခဲ့စဉ်ကအစိုးရဗန္ဒာနှင့်တာခဲ့မှုစတာတွေအတွက်အဂတိလိုက်စားခဲ့တယ်လို့ဆိုပြီးတော့ပုံမှန်55နဲ့စစ်ကောင်စီကအမှု5မှုဖွင့်တရားစွဲခဲ့တာပါ။အဲ့ဒီအမှု5မှုကိုထောင်ဒဏ်22နှစ်ချလိုက်တာနဲ့ပတ်သက်လို့ရှေ့နေတယောက်ကအခုလိုပြောပြပါဗ
ျ။အဂရိမှုတုံးဘရမတ်မှုတုံးရှေးကူကြတာသက်ဆိုင်ရတဲ့ဆိုလို့ဆိုမှုတော့ခွန်ရှိသောခွန်ရှိဘာလို့ဒီစငါနဲ့နော်ဒီအုံးနယ်ပါတီရုံးကြီးနေရာနဲ့ဒီနေရာပါတီရုံးကြီးနေရာနှစ်ခုတည်းတည်း9နဲ့30အတွက်က3နှစ်ရှိ6နှစ်သူစပေါင်း20နှစ်ကြာတယ်ဒီမှာတက်ပါ
စီဘွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်ကဒေါက်တာဇော်မြင့်မောင်ကိုဆေးကုသစိတ်ပေးခဲ့တယ်ဆိုတဲ့အမှုအတွက်ဦးမောင်ဝိတ်ကတရားရုံးမှာထွက်ဆိုခဲ့တော့ကဒေါက်တာဇော်မြင့်မောင်ရဲ့လက်ကိုငွေတွေပေးခဲ့တာမဟုတ်ပါဘူးလို့ထွက်ဆိုခဲ့တာကိုလည်းရှေ့နေကပြောပြပါဗျ။စစ်မင်းမှုတွေမှာလည်းအာဂရီလိုက်စားရတဲ့ဆိုတဲ့အထောက်အထားတွေတရားလိုဘက်ကတင်ပြနိုင်ခဲ့တာမရှိခဲ့သလိုပေးခဲ့တယ်ဆိုတဲ့ငွေကြေးတွေကိုလည်းတည်ဆဲဥပဒေအရဒေါက်တာဇော်မြင့်မောင်စီကနေပြန်လည်သိမ်းယူနိုင်ခဲ့တာမရှိဘူးလို့သိရပါဗျ။
ဒီဘုရားတရားကြတာမရဘူးလားဆိုတော့လုံးပေါ်တယ်နော်ဒုံဒုံပေါ်တယ်သူ့တွေရတဲ့တလို့တွေနော်ဒီကမာတဲ့ဒါဝေကျူသူ့ကိုဒီအန်ဒါရီကျင်းနေမျိုးတယ်ကဲပါဒီယုံကိုဒုံဒုံလာလို့ပြီးတော့ပြီးတယ်တိုင်းကြီးကတကြကြီးကိုရတာကမှားတယ်ဆိုဆိုတယ်နော်ဒီတော့ဒါကအစိုးရစီမံခံတော့ဟဲ့ရှိတယ်ဒီလိုပြီးတာအစိုးရစီမံခံတော့ပြီးရှိတယ်ကဒီကဒီပြေးတဲ့ပြေးနေပြေးပြင်းရှိတယ်ဒီကအလကားကြည့်လို့ရအလကားပြေးလို့ရတယ်နှားလို့ရတယ်ဈေးသက်သာပြေးလို့ရနောက်ပိုးတက်မှတ်တဲ့ဈေးလို့လည်းမဟုတ်ဘူးအမှန်ကဆိုတော့ပိုးတက်မှတ်တာကြီးရောက်လာတဲ့အခါမှာရက်ကုန်ပေါက်ဖို့ပြတ်မှတ်တာရဲ့ကြီးကြတဲ့တာအဲ့ဒါကြီးနေတဲ့ကိုတိတိကပဲတောင်းထားမယ်ဆိုတာဘာမှဆက်စဉ်းစားမှာမဟုတ်ဘူး
မန္တလေးဦးဘိုထောင်မှာထောင်ချခံထားရတဲ့ဒေါက်တာဇော်မြင့်မောင်ဟာသွေးကင်ဆာရောဂါဝေဒနာကိုခံစားနေရပါတယ်။လောလောဆယ်တော့ကျန်းမာရေးအတန်အသင့်ကောင်းမွန်တယ်လို့သိရပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမ့်ပြီးနောက်ပိုင်း NLD အစိုးရလက်ထက်ကဝန်ကြီးချုပ်တော်တော်များများကိုနှစ်ရှည်ထောင်ချနိုင်မှုအတွက်ပုံမှန်တွေနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ဒေါက်တာဇော်မြင့်မောင်ကိုလည်းတဘာဝဘေးဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသတ်ကြီးပုံမှန် 905- ခါခွေရွေးကပွဲမှာမလျော်ဩစာသုံးမဲမတမာလုံးမှုတို့အတွက်ပုံမှန်138စာလုံးပုံမှန်130ကစတာတို့အပြင်အဂတိလိုက်စားမှု၅မှုစုစုပေါင်းအမှု၉မှုနဲ့တရားစွဲဆိုထားပါတယ်။အဲ့ဒီအထက်ကတဘာဝဘေးပုံမှန်နဲ့2နှစ်ပုံမှန် 905- ခါခွေးနဲ့2နှစ်ပုံမှန်181စာလုံးနဲ့2နှစ်စုစုပေါင်း9နှစ်စသဖြင့်ထောင်ဒဏ်တွေကိုအစောပိုင်းတုန်းကချမှတ်ထားခဲ့ပါတယ်။ဒီကနေ့အာဂတိလိုက်စားမှု၅မှုအတွက်ထောင်ဒဏ်22နှစ်ထပ်ပြီးတော့ချခဲ့တာမို့စုစုပေါင်းထောင်ဒဏ်26နှစ်ချခံထားရပြီဖြစ်ပါတယ်။ရွေးကပွဲမှာမလျော်ဩစာတုံးခဲ့တယ်ဆိုပြီးတရားစွဲထားတဲ့ပုံမှန်130ကကြီအမှုတစ်ခုကိုတော့ဒေါက်တာဇော်မြင့်မောင်ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်။